ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာအခြားဘာသာဝင်တွေနဲ့ဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ကမ္ဘာအလင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကြာဆင်းနေတာကိုကာကွယ်မြင့်တင်သွားဖို့နဲ့ပဋိပက္ခနည်းတဲ့လူမှုအဖွဲ့အစည်းတစ်ရပ်ဖြစ်လာစေရေးအတွက်ရည်ရွယ်ပြီးပရမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်ဖိုရမ်ကိုဒိမတ်နိုင်ငံမှာကျင်းပနေတာဖြစ်ကြောင်းဖိုရမ်ကိုဦးဆောင်ကျင်းပတဲ့ဗရာဏနာယကဆရာတော်ကမိကြားပါတယ်ဥရောပရောက်မြန်မာနိုင်ငံသားလူငယ်တွေဟာတစ်ချိန်မှာမြန်မာလူအဖွဲ့အစည်းကိုပြန်လည်အကျိုးပြုသူတွေဖြစ်လာအောင်ဒီဖိုရမ်ကအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်အကြောင်းစုံကိုတော့ဆက်ပြီးနားဆင်နိုင်ပါတယ်ပထမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဒေးမတ်နိုင်ငံကိုပင်ဟေကင်မြို့နာကဓမ္မစာရာဓမ္မအရေးကျောင်းမှာဇူလိုင်26ကနေ31ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်အဲ့ဒီဖိုရမ်မှာဥဆောင်တန်ကားတော်တွေနဲ့မြန်မာလူငယ်တွေကြားခေါင်းစဉ်ကိုကုနဲ့ဆွေးနွေးကြပြီးဘာသာရေးအပေါ်ခံယူချက်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ဗဟုသုတအတိအနဲ့စာရာတွေကိုပွင့်လင်းရင်းနှီးစွာဆွေးနွေးခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဆေးဆိုးရလက်တဲ့ဖိနှိပ်မှုတွေကြောင့်တချို့သောမြန်မာမိသားစုတွေကဥရောပနိုင်ငံဘက်တင်းချောင်လာကြပြီးသူတို့ရဲ့မျိုးဆက်သစ်လူငယ်တွေကိုဗုဒ္ဓဘာသာနဲ့ပတ်သက်လို့လက်ဆင့်ကမ်းကျင်ပေမဲ့လူငယ်အချင်းချင်းကြားခိုင်မာတဲ့ကွန်ရက်တစ်ခုလိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့ဒီဖိုရမ်ကိုကျင်းပရတာဖြစ်တယ်လို့ဦးဆောင်ပဒါနနိုင်ငံဆရာတော်အရှင်ကုသလတာမီကမိပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်ပကအပါအဝင်အစွန်းရောက်တဲ့ဗုဒ္ဓတန်ဃာတော်တွေရဲ့လူရဲကြောင့်မြန်မာနိုင်ငံဟာကမ္ဘာအလင်းမှာပုံရိပ်ကြဆင်းနေရပြီးဒါကိုကာကွယ်မြင့်တင်သွားနိုင်ဖို့ဒီဖိုရမ်ကအထောက်အကူဖြစ်စေလိမ့်မယ်လို့အရှင်ကုသလတာမီက VOA ကိုမိပါတယ
်ဒီပြည်ပကတွေဆိုတာဘာသာရေးတစ်ခုတည်းပုံမှန်အခြေခံထားတာမဟုတ်ဘဲနဲ့နိုင်ငံရေးလက်ကွက်တွေဟိုအာဏာတည်မြဲရေးအတွက်ဆောင်ရွက်တဲ့အပိုင်းတွေပေါ့ဒါရီရလေးရောရှက်နေတော့ခမုန်းတို့အဲ့ဒီအကြောင်းအရာတွေကိုတော့ဥတည်ပြီးတော့ခမုန်းတို့မဆွေးနွေးဖြစ်ဘူးသို့တော်လည်းပဲဒီလူငယ်တွေဟာကိုယ်ဘာသာတရားရဲ့ဒီငြိမ်းချမ်းတဲ့ဓမ္မတွေကိုတိတိကျကျသိမြင်သဘောပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီလိုအကြမ်းဖက်မှုတွေမှန်သမျှကိုဟလာရှုံချရမယ်စိတ်တက်ပြီးအကင်းဝတ်သွားမယ်ဘုရားဘာသာဆိုတာငြိမ်းချမ်းတဲ့တန်ဖိုးစံနှုန်းတွေကိုရှိနေတယ်ဒါကြောင့်မို့ဒီဘုရားဘာသာတိုင်းပြည်တွေဟာငြိမ်းချမ်းအောင်လုတ်တဲ့နဲ့ဒါမျိုးပဋိပက္ခတွေလုံးဝလက်မခံနိုင်ဘူးဆိုတဲ့အမြင်တွေတော့သူတို့တွေရရှိသွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့ပြီးတော့ဒါကမ္ဘာအမြင်တွေရှိနေကြတဲ့လူငယ်တွေသူစည်းပြီးတော့သူတို့ရဲ့ပညာတွေကိုဆက်ဆက်ရလွှဲချက်တွေရှိနေသေးတယ်ကိုယ်နိုင်ငံကိုကူညီတွေပေးနိုင်ကြမယ်ဆိုလို့ရှိရင်အင်မတန်မှကောင်းလိမ့်မယ်လို့ခမောကတွေးမိတာပေါ့ဒါကြောင့်မို့ဒီဖိုရမ်ကိုစီစဉ်ပြစ်ခဲ့ကြတယ်ပေါ့
တကယ်တော့ဒီဖိုရမ်ဟာဗုဒ္ဓဘာသာသဘောတရားတစ်ခုတည်းကိုသာဆွေးနွေးကြတာမဟုတ်ပဲရင်ကျင်းမှုဒလိထုံးစံတွေကိုပါစူပေါင်းဖလှယ်ကြတဲ့ပွဲလဲဖြစ်တာကိုတိုက်ရိုက်ထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်။ Foreign အပေါ်ကျင့်နဲ့မိကြောင်းတက်ရောက်လာသူမတ်မေသူကပြောပါတယ
်။ Meditation တရားထိုင်တဲ့ဥစ္စာတွေကိုအိမ်မှာပြန်ပြီးတော့လုပ်ရှင်။အဲ့တော့ဒီကနေအစားပြိုးသွားပြီးအိမ်မှာပြန်လုပ်ရှင်တဲ့ဥစ္စာတွေကိုအဲ့ဒါကြောင့်မို့ဒီ Foreign လာခဲ့တာပါရှင်။သမီးနေနေရရန်ကောက်မှာလည်း Fabulous ဆိုကျောင်းမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်။ဒီမြမပြည်သားတွေပို့ပြီးတော့လဲစုစုနွယ်နွယ်အဲ့လိုမျိုးဖြစ်သွားတယ်ပေါ့အဲ့တော့ကြိုက်ပ
ါငင်းညံ့တဲ့ဘာသာတရားဖြစ်တဲ့ဗုဒ္ဓဘာသာထွန်းကားပါဠိနဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ပွားနေတဲ့ဝန်နေမိကြောင်းနဲ့အဲ့ဒီပဋိပက္ခတွေနည်းတဲ့နည်းအောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတယ်လို့အရှင်ကုသလသာမီးကမိန့်ပါတယ
်ဘယ်ဘာသာဘယ်လူမျိုးအသားရောင်ဘောဖြစ်စေဟလာကြားမပိုင်းဆိုင်ရာဖြစ်စေထိခိုက်အောင်နာကျင်အောင်လုပ်တဲ့ဆောင်ရွက်မှုမှန်သမျှတွေကိုတကယ်ဗုဒ္ဓဘာသာဝင်အစ်စ်တယောက်ဆိုလို့ရှိရင်လည်းဒါရီယာလက်ခံတဲ့လေကိစ္စတွေမဟုတ်ပါဘူး။ဒါကြောင့်မို့အခုလိုလူငယ်ဖိုရမ်တွေပဲလုံးလုံးကျန်တဲ့ဓမ္မသင်တန်းတွေခြားခြားသောတရားအထုတ်တဲ့ဖြစ်ရက်တွေခြားခြားသောဘာသာလူမျိုးမခွဲခြားတဲ့ငြိမ်းချမ်းတဲ့လုပ်ရက်တွေဒါတွေကိုခမုန်းတို့အများကြီးဖန်တီးပေးကြရမယ်။အဲ့လိုသကလုံးတွေထွက်လာအောင်အဲ့လိုပြုမှုလုံဆောင်ချက် activity တွေထွက်လာအောင်ဟိုဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်သောသောအကြီးတန်းရုပ်ဆိုးတဲ့ဖြစ်စဉ်တွေပဋိပက္ခတွေကတဖြည်းဖြည်းနဲ့ဘေးရောက်သွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့
ဒီဖိုရမ်မှာဥရောပနိုင်ငံအသီးသီးမှပြန်ကျဲနေတဲ့မြန်မာမိသားစုတွေတဲ့ကအသက်14ကနေ30ကြားလူငယ်အယောက်50ကျော်တက်ရောက်ခဲ့ကြပြီးအင်္ဂလန်နယ်သာလန်နော်ဝေးဆွီဒင်ဒိန်းမတ်ဖင်လန်နဲ့ဂျာမနီနိုင်ငံတွေမှနေထိုင်ကြတဲ့မြန်မာလူငယ်တွေဖြစ်ကြပါတယ်ဒီဖိုရမ်ကိုဓမ္မစာရာဓမ္မအရေးအကြောင်းပဒါနနိုင်ကဆရာတော်ဗဒန္ဒကုသလသာမိအင်္ဂလန်နိုင်ငံလန်ဒန်မြို့သူဝနတင်ကြီးမိုးကုတ်ရိပ်သာဆရာတော်ဗဒန္ဒကုဝိတာရာတို့ကြွားရောက်သလိုမြန်မာနိုင်ငံကနေစိုက်တီမွန်ဆရာတော်ဗဒန္ဒဒေါက်တာအင်ဒရာလင်ဂါယနဲ့ဆရာလေးဒေါ်ကေတုမာလာတို့လည်း တက်ရောက်ဆွေးနွေးချင်းမြင်ကြပါရခင်ဗျာ